ိုင်းမြန်မာနယ်စပ်ကင်းပြင်းနယ်မြဝတီမြို့မှာစစ်ကောင်စီရဲ့မျိုးဆောင်တပ်ဖြစ်တဲ့ခလာယာ205ကို KNUPDF ပူးပေါင်းတပ်တွေကစစ်ရေးကြော်ကြားသိမ်းပိုက်ပြီးတဲ့နောက်ဧပြီလ22ရက်နေ့ကတပ်ကိုယာယီပြန်ဆုတ်ခွာတယ်လို့ KNU ကသတင်းထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့မြဝတီမြို့ကြီးတည်ငြိမ်မှုတွေရှိနေပြီလားဘယ်သူအုပ်ချုပ်မှုအောင်မှရှိနေတယ်လဲဆိုတာကတော့အဖြစ်မထွက်သေးပါဘူး။လက်နက်ကိုင်အဖွဲ့အစည်းတွေရဲ့အကျိုးစီးပွားတွေနဲ့ရှုပ်ထွေးနေတဲ့မြဝတီမြို့အခြေအနေကိုမအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ဆိုင်းနမနေဆက်တည်ငြိမ်ပြီးနယ်မြဝတီမြို့မှာစစ်ကောင်စီရဲ့မျိုးဆောင်တပ်ဖြစ်တဲ့ခလာယာ205ကို KNL PDF ပူးပေါင်းတပ်တွေကတိုက်ခိုက်ပြီးမြဝတီမြို့ကိုဧပြီလ17ရက်နေ့ကစပြီးတဲ့ရဲ့ကြော်ကြတိမ့်တိုက်လိုက်ပြီးတဲ့နောက်စစ်ကောင်စီဘက်ကလည်းလေကြောင်းတိုက်ခိုက်မှုတွေပြင်းပြင်းထန်ထန်လုပ်ခဲ့တာပါ။ဧပြီလ19ရက်နေ့ကစပြီးနှစ်ဖက်တိုက်ခိုက်မှုတွေလေကြောင်းတိုက်ခိုက်မှုတွေကြောင့်3ရက်အတွင်းအရက်သားတွေ10ခန်းလောက်သေဆုံးခဲ့ရပြီးစစ်တပ်ကပူးပေါင်းတပ်ကအရက်သားကပါဝင်တဲ့လူ80ကျော်ဟာဒဏ်ရာပြင်းထန်လို့အတွင်းလူနာတွေအဖြစ်ထိုင်းနိုင်ငံမဲဆောက်စေယုံကြီးမှကုသမှုခံယူနေရဆဲဖြစ်ပါတယ်။ထောင်ထဲချီရှိတဲ့အရက်သားတွေကလည်းစစ်ဘေးရှောင်လာရပါတယ်ဒီအခြေအနေတွေဖြစ်ပြီး KNU ကတက်ကိုယာယီဆုတ်လိုက်တယ်ဆိုပြီးကြေညာခဲ့တယ်လို့စစ်ကောင်စီကလည်းခလာယာ205စခန်းကုန်းမှာအလံပြန်တင်ပြီးစခန်းကိုပြန်ရပြီဆိုပြီးစစ်ကောင်စီရဲ့ဝါရပြန့်သတင်းတွေမှာဖော်ပြခဲ့ပါတယ်ဒါပေမဲ့လည်းစစ်ကောင်စီတက်ဟာမြဝတီမြို့ကိုပြန်ပြီးတော့ထိန်းချုပ်နိုင်ပြီလားဆိုတာကလည်းမသိကြသေးပါဘူးဒေသခံတွေကမလို့မြင်တယ်ဆိုတာကိုတော့ VOA ကိုအခုလိုပြောပြခဲ့ပါတယ်
ဒါကမကြောက်ပါဘူးခုစက်ကတည်းကလည်းဒီကုန်းကိုလည်းတက်အောင်လုပ်ရရပြီဆိုတော့နှစ်ယောက်သုံးယောက်မှတော့တက်ဆောင်ပါတယ်အဓိကလူလဲပြခိုင်းနေတာဆိုတော့မခိုင်းရပါဘူးစက်ကတည်းကအောက်မှာရောက်ပြီးတဲ့နောက်ပိုင်းမှာအဲ့ကုန်းမကောင်းမှမမှတ်ပြီးတော့တရားမမှမရှိတော့ဘူးဟိုကသူတို့ကအဓိကကအဲ့ကုန်းမှာအလန်းဆောင်လို့ရပြီးတော့ဒီပုံစံမျိုးနဲ့ပဲသူအလန်းသွားဆောင်တာပဲလုံးဝနေလို့မပြရတာတက်ဆုပ်ပြန်သိမ်းလို့ရတယ်ဆိုတော့သူကပြောလို့ပြောနေကြတာဒါမှမဟုတ်ကျင်းနိုင်လားမကျင်းနိုင်လားဆိုတာစဉ်းစားလို့ရတယ်။ဒီရင်ထဲကတော့ဒီအဲဟိုဒါနှစ်ကုန်းကစဉ်းစားကျင်းရောသိခါရမှာမဟုတ်ဘူး။ဒီကဒီကလုံးလုံးကြီးခါရက PDF တွေပဲပို့ PDF တွေပဲယူခါရမှာ။ဒီမှန်းနဲ့လာပြီးသိတာကြားရမှာဘာတို့တက်ခတဲ့လူတွေကြည့်အောင်ပေါ့ကြားရပြီးသူပဲသိတာပါ။
ပြည်ပြည်နယ်အတွင်းကတပ်စခန်းတွေကိုသိမ်းပိုက်ရမှာနေမြေကန် KNU တပ်မှုတွေရဲ့ခေါင်းဆောင်မှုနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကစစ်ကြောင်းတွေကိုထိုးပြီးတိုက်ခိုက်ခဲ့ကြတာပါ။စစ်ကောင်စီရဲ့တပ်စခန်းတွေစုခွာသွားအောင်တိုက်ချုပ်တဲ့အထဲမှာစစ်အာဏာသိမ်းပြီးတဲ့နောက်ထွက်လာတဲ့လူငယ်တွေရဲ့စိတ်အားတက်ကြွမှုတွေဆွတ်လွတ်မှုတွေကလည်းယာကိုင်တော့အတော်များများပါဝင်ပါတယ်။မြဝတီမြို့ကိုယာယီစုခွာလိုက်ပြီးဆိုတဲ့KNU ရဲ့ထုတ်ပြန်ချက်ကိုတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကတော့ဘဝင်ကြဖို့မရပါဘူး။ဒါပေမဲ့ NUG ကာကွယ်ရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်ကိုစောင့်ကြည့်နေတယ်လို့လည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးက VOA ကိုပြောပါတယ်
။ဒီစခန်းတွေပြည်သူ့ကုန်းတွေပြည်ငန်းကြီးနောက်ပြည်သူ့ကုန်းတွေ205တွေတိုက်ခဲ့တာကျွန်တော်ရေးဖို့ဒီအသက်တွေပြေးခဲ့ရတယ်။ဒီကုလေးအင်္ဂါတွေဆွန့်လွတ်ခဲ့ရတာရှိတယ်။အခုတကယ်တမ်းဟိုပြည်ပြည်စောစောတိုက်ရင်နိုင်နေမယ်ဆိုတာဒါအလုံးကလည်းသိတယ်ကျွန်တော်တို့လည်းသိတယ်ဒါအဲ့ခါကျတော့မတိုက်သေးနဲ့ပြန်ဆုတ်တယ်ဆိုတော့ကျွန်တော်တို့ရဲ့ခလေးတွေအသက်ကြီးကိုနဲ့ငါဆွန့်လွတ်ခဲ့တာရဲ့အသားတွေကအလကားဖြစ်သွားတာပေါ့ဒါကျွန်တော်တို့တွေ့တော့အရင်နဲ့နားလဲဒါပေမဲ့ MOD ကဘယ်လိုညွှန်ကြားချက်တွေလာအောင်လဲတော့မသိသေးပါဘူ
းမြောက်ရီမြို့ကိုတက်လာတဲ့စစ်ကောင်စီတပ်သားတွေကတော့ကော့ကရိတ်ကနေတက်လာနေပြီမဲ့လမ်းတစ်လျှောက်ပူပေါင်းတပ်တွေကဝိုင်းတိုက်နေတဲ့အတွက်တန်ကြက်ကကားတွေစစ်သုံးကားတွေစစ်လက်နက်တွေကိုပူပေါင်းတပ်ဖွဲ့တွေကရရှိခဲ့တယ်ဆိုပြီး KNU ကလည်းသတင်းထုတ်ပြန်ထားပါတယ်။ဧပြီလ7ရက်နေ့ကတည်းကတက်လာတဲ့စစ်ကောင်စီတပ်တွေဟာမြဝတီမြို့ကိုအခုချိန်ထိတော့မတက်လာနိုင်သေးပါဘူး။စစ်ကောင်စီဘက်ကမြဝတီမြို့ကိုဘုံအလုံးရေ150ကျော်နဲ့လေကြောင်းကနေပစ်ချခဲ့ပြီးမဲ့မြဝတီမြို့ကိုပြန်လည်သိမ်းပိုက်နိုင်တဲ့တပ်အင်အားတွေကတော့မြို့ကိုမရောက်လာနိုင်သေးပါဘူး။ပြည်내ကြားဆောင်တပ်ကတော့လက်တလုံးမှာနှစ်ဖက်လုံးကိုအစဉ်ပြေအောင်ဆက်ဆံနေပြီးမြို့ရဲ့လုံခြုံရေးကိုလက်နက်ကင်အင်အားတွေနဲ့နေရာယူထားပါတယ်။နေကြားဆောင်တပ်ဟာရွှေခိုးကိုမြို့တင်မကြရေးအတွက်ပါနက်စွာနဲ့ကင်တွယ်နေတယ်လို့လည်းဒေသခံတွေကဆိုပါတယ်။မြဝတီမြို့ဟာကရင်လက်နက်ကင်ရဲ့အများဆုံးရှိတဲ့မြို့ဖြစ်သလိုရာဇဝတ်မှုတွေနဲ့ပတ်သက်နေတဲ့လောင်ကစားလုပ်ငန်းတွေရဲ့ဆရာတွေမှလည်းလက်နက်ကင်အဖွဲ့တွေပါဝင်ပတ်သက်နေတယ်ဆိုပြီးသတင်းတွေထွက်နေတာပါ။ဒီအတွက်အကျိုးစီးပွားတွေကြောင့်ထိမ့်ထိမ့်သိမ့်သိမ့်လုပ်နေကြတာဖြစ်တယ်လို့လည်းလေ့လာသူတွေကဝေဖန်နေကြပါတယ်။နိုင်ငံတကာကအာယုံဆိုင်တာခံနေရတဲ့မြဝတီမြို့ဟာလက်တလုံးမှာတော့ဘယ်သူတွေထိမ့်ချုပ်နိုင်နေပြီလဲဆိုတာလည်းရှင်းရှင်းလင်းလင်းမရှိသေးပါဘူးရှင်။